ားရတဲ့သောတာပန်များရှင်မိတ်ဆွေဆိုတာတူတောင်းတဲ့လူဘဝမှာအရေးကြီးလွန်းလို့ဘာသာရေးကျမ်းတွေမှာကလျာဏမိတ်တာလို့အဆိုရှိပါတယ်အဆွေခင်မောင်းကောင်းတယောက်မိတ်ဆွေကောင်းတယောက်ရရှိခြင်းဟာမင်္ဂလာတစ်ပါးဖြစ်ပါတယ်လောကမှာမိတ်ဆွေစစ်မိတ်ဆွေမှန်မိတ်ဆွေကောင်းတယောက်ရရှိဖို့ဟာစိတ်ကိုအရေးကြီးပါတယ်နိုင်ငံရေးအချင်းကျမိသားစုဝင်ဂျမအတွက်မိတ်ဆွေကောင်းတွေအများကြီးကိုထောင်ဝင်းစား10နှစ်ခရီးမှရခဲ့ပါတယ်ဒီထဲကမှစကိုင်းတိုင်းကလေးမျိုးကလေးအချင်းထောင်ကိုထောင်ဝင်းစားသွားတွေ့ခဲ့ရတဲ့ဆယ်စုနှစ်ချီတဲ့ထောင်ဝင်းစားခရီးကတော့ကျမဘဝမှာဘလို့မှမေ့ပြောက်လို့မရနိုင်တဲ့ခရီးဖြစ်တယ်လို့ကလေးမျိုးကမြို့လူတို့မိတ်ဆွေတွေရဲ့ခင်မင်းရင်းနှီးမှုကူညီစောင့်ရှောက်မှုတွေကမျက်မှောက်ကာလမှာကျမအတွေ့ပြန်လဲလွမ်းဆွတ်ကြည်နူးတန်းတနေရတဲ့မိတ်ကောင်းဆွေမွန်တွေဖြစ်ပါတယ်1998မှာထောင်နဲ့အများဆုံး14နှစ်ချမှတ်ပြီးဝေးလံခေါင်တီတဲ့အချင်းစခန်းတွေစီကိုစစ်အာဏာရှင်ကနိုင်ငံရေးသမားတွေကိုမိသားစုနဲ့မတွေ့နိုင်အောင်ပို့လိုက်ပါတယ်။နိုင်ငံရေးသမားနဲ့နိုင်ငံရေးအချင်းကျမိသားစုတွေဒုက္ခဆင်းရဲကိုအာယုံ6ပါးစလုံးနဲ့ခံစားရအောင်စစ်အာဏာရှင်ကပြုမူလိုက်တာပါ။အချင်းကျမိသားစုတွေနယ်ဝေးထောင်ကိုသွားနိုင်ဖို့ဘဲပုံဘဲနီးသွားရမယ်ဆိုတာရောက်ဖူးတဲ့ကြားဘူးနာဝရှိသူတွေစီမှစုံစမ်းရပါတယ်။တခါမှမရောက်ဘူးတဲ့ကလေးမျိုးမော်လိုက်လေးအချင်းထောင်ကိုသွားနိုင်ဖို့ကျမတို့နေတဲ့အိမ်ကို15ချက်တူးနဲ့ပေါင်လိုက်ရပါတယ်။ရွှေတစ်ချက်သား4000ကျော်ချိန်မှာလမ်းစရိတ်က2000ရှိပါတယ်။အဲ့ဒီအချိန်က ICRC မရှိသေးပါဘူး။အိမ်ပေါင်ပြီးထောင်ဝင်စားသွားတွေ့ရတဲ့ကျမကလေးမျိုးကိုရောက်သွားတဲ့အချိန်မှာကလေးအချင်းထောင်ကအုပ်ယိုးပဲပြီးပါသေးတယ်။မော်လိုက်လေးရွာရဲ့တင်းချိုင်းညီနေရာကိုအချင်းထောင်ဆောက်ထားတာပါ။တော်တောင်ကြားမှာမှုညှက်ဖြားလဲထူတတ်ပါတယ်ချင်းချောင်းညှက်ဖြားဖြစ်တာမှုညှက်ဖြားကာကွယ်ဖို့ချင်းတောင်နဲ့အိပ်ရမယ်လို့ကျမ်းမာရေးပညာပေးလုပ်ကြပါတယ်အချင်းထောင်တဲကနိုင်ငံရေးသမားတွေကတော့ချင်းတောင်ထောင်ခွင့်မရခဲ့ပါဘူးမိသားစုကချင်းတောင်ဝယ်ပေးပါမယ်ဆိုတာတောင်အာဏာပိုင်ကခွင့်မပြုပါဘူးအချင်းထောင်တဲကသူမပြောနဲ့အချင်းဦးစီးဝန်ထမ်းနဲ့ဝင်တန်းမိသားစုပါညှက်ဖြားဖြစ်ပြီးအသက်ဆုံးရှုံးရတဲ့နေရာပါကျမ်းမာရေးဗဟုသုတနဲ့တဲ့ဝင်တန်းမိသားစုတချို့ကအချင်းသမားနဲ့ထောင်အုပ်ယိုးအပြင်ကသူတို့ဘဝတူဝင်တန်းတွေသားသမီးတွေတည်ရတာအချင်းထောင်ကတင်းငိုင်းညီနေရမှုညီချမ်းတာလို့ဆိုပါတယ်ဒီလိုညှက်ဖြားဒေသမှာလာစဉ်ထောင်ဝင်စားမတွေ့နိုင်ကြတဲ့အတွက်အချင်းထောင်တွေကဒီနဲ့အချင်းကျမိသားစုတွေဘလို့နေကြမလဲအသက်ရှင်ရဲမှရှိပါမလားလို့အပြန်အလှန်တထိတ်ထိတ်စိုးရိမ်ပူပန်နေရတဲ့အချိန်မှာဒီတော့အချင်းကျမိသားစုတွေနဲ့ကလေးအချင်းထောင်တွေကနိုင်ငံရေးအချင်းသမားတွေကိုစိတ်အာဟာရရုပ်အာဟာရပေးနိုင်ဖို့ကျမကြိုးစားမယ်ဈေးရောင်းရင်ထောင်ဝင်စားတွေ့မယ်ဆိုတဲ့စိတ်ကူးကိုကံကျမစီကလောကလက်ဆောင်ရလိုက်ပါတယ်ကျမရဲ့စိတ်ကူးကိုဒေါ်အောင်ဆန်းစုကြည်ကိုပြောပြတော့အန်တီစိတ်ကိုဝမ်းသာသွားပါတယ်ရန်ကုန်ကလေးမျိုးထောင်ဝင်စားခရီး1500မန္တလေးမှာမန္တလေးတိုင်းစီးအဖွဲ့ဝင်ဒေါ်ဝင်းမြမြကလူမှုရေးအထောက်ကူလုပ်နေတဲ့အမျိုးသမီးပဲ။သမီးသူစီအမဲဝင်သွားပါလို့ကျမကိုပြောပါတယ်။ဒေါက်တာတင်မျိုးဝင်းစီကညှက်ဖြားဆေးတွေပါယူသွားကလေးထောင်မှာထောင်ဝင်စားတွေ့ပြီးပြန်လာတိုင်းအန်တီကိုလာတွေ့ပါလို့မှားလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အမှားစကားနဲ့မန္တလေးရောက်တော့မန္တလေးဈေးကြိုတဲကစမ်းရောင်ရှင်အထယ်ဆိုင်ပိုင်ရှင်ဒေါ်ဝင်းမြမြစီကိုကျမဝင်းပြီးမိတ်ဆက်စကားပြောရပါတယ်။ဆိုင်အောင်ရှင်အထယ်ဆိုင်ကအကြီးကြီးပါဆိုင်မှာဒေါ်အောင်ဆန်းစုကြည်ပုံကိုကတ်ထားပါတယ်မန္တလေးဈေးကြိုဆိုင်ငန်းတွေအများကြီးထဲမှာဆိုင်အောင်ရှင်အထယ်ဆိုင်ကိုဗမာရှိလေလို့မေးလိုက်ရုံနဲ့ဈေးကြိုသူတွေကကျမကိုဆိုင်အထိလိုက်ပို့ပေးကြပါတယ်ချစ်စရာကောင်းတဲ့ဈေးကြိုသူတွေပါဒေါ်ဝင်းမြမြကအရက်ထောင်ထောင်မောင်းမောင်းရင်မုံအင်ကြီးလက်ရှိအမြဲဝတ်တဲ့မြမမူစလင်အမျိုးသမီးတစ်ယောက်ဖြစ်ပါတယ်ရင်ကျေးတဲ့မန္တလေးသူတစ်ယောက်ပါတော်ဝင်းမြမြအကိုကြီးဥပစုကလည်းစကားပြောတိတ်ကိုရင်ချေးတိမ်မွေးသူပါကျမတို့ကိုသူတို့ဆိုင်မှာဧကခံတယ်လို့အိမ်မှာလဲနားနားနေနေနေဖို့လှိုက်လိုက်လှဲလှဲထိတ်ခေါ်ပါတယ်ကျမတို့ကလေးမျိုးအချင်းကျမိသားစုတွေရဲ့ကလေးထောင်အသွားခကြီးမှာစမ်းရောင်ရှင်ရှိရာဈေးကြိုကိုအရင်သွားဈေးကြိုကလည်းတော်ဝင်းမြမြတို့တိုက်မှာရေချိုးကိုယ်လက်တန့်စင်နားပြီးရင်ညနေ3နာရီထွက်မဲ့မန္တလေးကလေးကားကိုစီးရပါတယ်။တရွာတကြီးစောက်ဆိုတဲ့စကားပုံက အချင်းချမိသားစုတွေအတွက်တိတ်ကိုအရေးကြီးခဲ့ပါတယ်။ဒေါ်ဝင်းမြမြတို့ရဲ့မိသားစုထူးခြားချက်ကအကိုကြီးဥပစိုးနဲ့အတူမြမ၃ယောက်လုံးဒီမိုကရေစီရေးအတွက်တက်ကြွသူများဖြစ်ပါတယ်။ဘဝရည်တည်ရေးအတွက်စမ်းရောင်ရှင်အထည်ဆိုင်ကြီးမှာအထည်ရောင်းပြီးအနေနဲ့အရရက်ကလာတဲ့အချင်းချမိသားစုတွေကိုတတ်နိုင်သလောက်ပံ့ပိုးကူညီသူတွေဖြစ်ပါတယ်။မန္တလေးတိုင်းကအချက်ချကြတဲ့မြို့ပါ။မန္တလေးမြို့ကနေပဲမြကြီးနားအချင်းထောင်၊ကပားအချင်းထောင်၊ကလေးအချင်းထောင်၊ခန်းနီးအချင်းထောင်အထိထောင်ဝင်စားသွားတွေ့ရသူတိုင်းဝင်ရောက်နားခိုရတဲ့အချင်းကြမိသားစုဝင်တွေအတွေ့နားနေစခန်းကစမ်းရောင်ရှင်ပဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းစီးအဖွဲ့ဝင်ဒေါ်ဝင်းမြမြကသူကိုယ်တိုင်နိုင်ငံရေးအချင်းသူဖြစ်နေတယ်လို့အကိုကြီးဥပစုအတွေ့မြမတွေအတွေ့ထောင်ဝင်စားလိုက်တွေ့ရတဲ့အချင်းကြမိသားစုဝင်လဲဖြစ်ခဲ့ပါတယ်။ပြည်သူလူထုနဲ့အတူခိခကြီးကိုထတ်ချက်မကွာရှောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအောက်မှာပါတီဝင်ကောင်းအဖြစ်ပါတီတာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ဝင်းမြမြကစစ်အာဏာရှင်ရဲ့တပရင်လူတက်မှုအရေးအခင်းမှာလက်ကျိုးတဲ့အထိအရိုက်အနှက်ခံခဲ့ရတဲ့သူလဲဖြစ်ပါတယ်။တပရင်အရေးအခင်းမှာဘသူတော့အသက်ခံရပြီးဘယ်သူတော့ပျောက်နေတယ်သေးချင်းအောင်ဆောင်နေလို့အလောင်းပုံတွေကထွက်ပြေးနိုင်လို့ဘသူတွေတော့အသက်ရှင်နေဆိုတဲ့သတင်းတွေနဲ့ကျမတို့မြမပြီးတပြီလုံးအမှောင်ကျပြီးဝမ်းနဲ့ချီကွဲရတဲ့နေ့တစ်နေ့ဖြစ်ပါတော့တယ်။